ကျမအဆုမမရှင်တောင်ကိုရီးယားမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတကြောပြန်ပြန့်ဖြစ်လာတဲ့အတွက်ဆိုးလ်မြို့တော်အပါအဝင်နေရာတော်တော်များများမှာကန့်သက်ချက်တွေထုတ်ပြန်လိုက်လို့မြန်မာနိုင်ငံသားတွေလည်းအထူးသတိထားနေထိုင်နေကြရတဲ့အကြောင်းကိုပြောပြပေးချင်ပါတယ်တောင်ကိုရီးယားနိုင်ငံထဲမှာဒီသတင်းပတ်ထဲမှာပဲကမ္ဘာ့ကရောဂါ COVID-19 ကိုရိုနာဗိုင်းရပ်စ်နေ့စဉ်ကူးစက်မှုနှုန်းကစံချိန်တင်မြင့်တက်လာနေပြီးဒီဗိုင်းရပ်စ်ကူးစက်မှုကြဲကြဲပြန့်ပြန့်ပြန့်ဖြစ်လာမှာကိုကိုရီးယားပြည်သူတွေကြားစိုးရိမ်မှုတွေပိုတိုးလာတဲ့အတွက်တောင်ကိုရီးယားသမ္မတမွန်ဂျေအင်းကတော့ဆိုးမျိုးတော်တဝိုက်သတင်းနှစ်ပတ်ကြာတင်းကျပ်တဲ့ကန့်သတ်မှုတွေလုပ်သွားမယ်လို့ကြေညာလိုက်ပါတယ်။အခုလိုမျိုးတောင်ကိုရီးယားဆိုရရဲ့အထူးသတိပေးကြေညာချက်တွေကျန်းမာရေးလမ်းညွှန်ချက်တွေကိုကိုရီးယားရောက်မြန်မာနိုင်ငံသားတွေအလေးနဲ့ထားလိုက်နာကြဖို့ကိုရီးယားနိုင်ငံဆိုးမျိုးအခြေဆိုင်ကိုရီးယားနိုင်ငံဆိုင်ရာမြန်မာတန်ယုံကအလုသမားတန်ရာရှိဦးစိုးညီညီကတိုက်တွန်းသတိပေးပါတယ်
။ Local Transmission ဆိုတာသူတို့ဒီကိုရီးယားအတွင်းမှာပဲကူးစက်တာအများကြီးတွေ့ရတာပေါ့နော်အဲ့ဒါကြောင့်လဲကိုရီးယားအစိုးရကနေနှစ်ပတ်အတွင်းကိုဒီဆိုးအေရီးယားနဲ့ပတ်သက်တဲ့နေရာတွေလူထုတက်တဲ့နေရာတွေကိုမသွားဖို့အတွက်ကိုလဲသူတို့ဒီကိုရီးယားတိုင်းမှာလဲထုတ်ထားလေးတွေရှိရတာပေါ့နော်အတော့ကျွန်တော်အနေနဲ့ကတော့ဒါလုပ်သားတွေကိုပြောချင်တာကတော့ဒီကိုရီးယားအစိုးရကဒီညွှန်ကြားထားတဲ့အတိုင်းလူထုတက်တဲ့နေရာတွေကိုလက်ရှိနှစ်ပတ်အတွင်းမှာပေါ့နော်အလုပ်လုပ်ဖို့သွားမယ်ဆိုရင်တော့မှပဲကျွန်တော်တို့ match တူပေါ့နော်ပြီးရင်လက်ဆေးပြန်လာတဲ့အခါမှာလက်ဆေးတာတို့ဒီတတိထားပြီးသွားလာဖို့ပေါ့နော်နောက်တစ်ချက်ကလည်းကျွန်တော်တို့တန်ယုံကနေပြီးတော့ဒီကောင်စီရေးရာကိစ္စရက်တွေပေါ့ဗီဇာတက်တန်းတိုးတာ CN ကိစ္စတို့ပေါ့နော်စားလိုက်ကနေပြီးတော့တစင်ပြေဖို့ပေါ့ပေါ့နော်ဒီဘက်ကလည်းလူထုတက်မှုမရှိအောင်လို့ကြီးညာချက်တွေထုတ်ပြီးတော့ကျွန်တော်တို့လှုပ်ဆောင်ပေးထားတယ်ပေါ့နော
်တောင်ကိုရီးယားနိုင်ငံမှာဒီကနေ့မှလည်းယောဂပိုးကူသူ198ယောက်ကိုအတည်ပြုခဲ့တဲ့အတွက်ကူးစက်သူ100ကျော်ရှိနေတာက4ရက်သတိရှိနေပါပြီ။လေးလကျော်လောက်ယောဂကူးစက်မှုတွေကြာဆင်းခဲ့ပြီးတဲ့နောက်တကြောပြန်ကူးစက်မှုတွေကြုံနေရတာကြောင့်တောင်ကိုရီးယားရောက်မြန်မာနိုင်ငံသားတွေလည်းအထူးသတိထားနေထိုင်နေကြရတယ်လို့အင်ချွန်းဒေတာဘူးဖြောင်မှနေထိုင်တဲ့မြန်မာအမျိုးသမီးဒေါ်မာလာရွှေကပြောပြပါဗျာ။ဒီ
ရက်မှာတော့လေဟိုပေါ်ဒီကူးစက်မှုကစပြီးတော့ပေါ့နော်ဆက်ဖြစ်ကြတဲ့ဆိုရင်မှုကဒီနေ့အချိန်ကြီးစသတိသွားသတိလားတတိတော့နေရတာပေါ့နော်အခုဒီရပိုင်းမှာဒီဟိုကုသမှုကဒီဒီဖျားချောင်းသုံးခုကနေပြီးတော့ကုတာတယ်လို့နောက်ပြီးတော့အခုသူတို့တွေဟိုပြီးခဲ့တဲ့15ရက်နေ့ရပေါ့နော်ဒီပံကနေလွပြောက်တဲ့နေ့ဆိုပြီးတော့ဆိုးနှံတော်ကြီးကရင်းနေတော့မှသူဆန္ဒပြပွဲတွေလုပ်ကြတယ်ဒီဆန္ဒပြပွဲတွေသွားတဲ့လူတွေဟိုနှိစရာစက်မိတ်ဌာနမှာစစ်လာစစ်ပါဆိုပြီးတော့သူတို့မက်ဆေ့တွေကပေါ့နော်ဖုန်းမက်ဆေ့တွေဆိုပေးနေတာကိုဒါမြင်နေရတယ်ပေါ့နော်ပြီးတော့ပေါ့သူတို့ရှစ်လပိုင်း9ရက်ကနေ13ရက်အထိသူမျိုးနေရဖျားချောင်းရဲ့နောက်တော့ရုံအင်းမှာရှိတဲ့ဖျားချောင်းရဲ့အဲဒီဖျားချောင်းသုံးခုကိုတွားရောက်ခဲ့သူတွေကိုစေးအမြင်လားစစ်ပါဆိုပြီးတော့သူတို့ဒီမက်ဆေ့ကနေပြီးတော့လူတွေကိုခေါ်နေတယ်ဆိုတဲ့သတင်းတွေကတော့ကြားနေရတာပေါ့နော်သိနေရတာပေါ့ပမာအတိုင်းဝိုင်းမှာလည်းပဲဒီလေးနဲ့တော့တွားလာနေကြတာလို့တွေ့နေရတာပဲ
တကြောပြန်ကူးဆက်မှုတွေကြောင့်မလိုအပ်ရင်အပြစ်မတွားကြဘူးလူစုလူဝေးတွေရှောင်ဖို့ကိုလည်းတောင်ကိုရီးယားတာဝန်ရှိသူတွေကတိုက်တွန်းထားပါတယ်ကိုရီးယားရောက်မြန်မာနိုင်ငံသားတွေကြားမှာလည်းသတိထားပြီးသွားလာနေကြတာတွေ့ရတယ်လို့အင်ချွန်းမာနေတဲ့ကိုရန်နိုင်ထွန်းကပြောပြပါဗျ။အဲ့
တော့အချိန်တွေကတော့ဘယ်စစ်ဖြစ်လာမလဲတော့မသိဘူးပေါ့ဒီတော့ဒီအချိန်တွေကတော့အားလုံးကတော့အဲလုံလုံချောချောနဲ့ဘတ်ဘတ်စကီတက်တာတို့ပြန်ဒီစိုက်တာတို့ပို့ပြီးတော့ပြရပါလိမ့်ခင်ဗျာ။အဲအခုအချိန်ကြီးကတော့ကျွန်တော်ကိုရီးယားနိုင်ငံမှာမြန်မာနိုင်ငံသားတွေကကိုဗစ် -19 နဲ့ပတ်သက်ပြီးကူးစက်မှုဆိုင်ဆိုင်ရတယ်ဆိုတော့ကျွန်တော်တို့လုံးဝမကြားမိသေးပါဘူး။ဒါလို့လည်းကျွန်တော်တို့ဒီအဲ့ဒီဆိုတော့ကျွန်တော်မြန်မာနိုင်ငံကစားဖို့တည်းတောင်းလို့ကိုရီးယားနိုင်ငံရရှိနေတဲ့မြန်မာနိုင်ငံသူတွေမြန်မာနိုင်ငံသားတွေအားလုံးအနေနဲ့ကိုရီးယားနိုင်ငံထုတ်ပြန်ထားတဲ့အချက်နဲ့ဒီလိုလူဆိုင်နိုင်မှာတောင်းလို့ကြမယ်လို့ကျွန်တော်မြင်ပါတယ
်။အမေရိကန်ပြည်ထောင်စုဂျွန်ဟော့ပကင်းစ်တက္ကသိုလ်ရဲ့တနင်္လာနေ့ဩဂုတ်လ18ရက်နေ့ထုတ်ပြန်ချက်အရတော့တောင်ကိုရီးယားနိုင်ငံတနိုင်ငံလုံးအတိုင်းအတာနဲ့ကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်သူပေါင်း 15,555 ဦးထိရှိနေပြီးသေဆုံးသူကတော့305ဦးထိရှိသွားပြီဖြစ်ပါတယ်ရှင်။ကျွန်မစုမွန်ပါ။